ကမ္ဘာတလွန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးဖြစ်ပွားနေစေမှာပဲ။ဒီကနေ့မှာတော့ပြင်သစ် Britain, Greek နဲ့တချို့နိုင်ငံတွေမှာအသွားအလာတွေကိုဖြေလျှော့ပေးလိုက်ပါတယ်။တခြား EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကခီးသည်တွေကိုပြင်သစ်နိုင်ငံကပြည်ဝင်ခွင့်ပြန်ပြီးတော့ပေးလိုက်ပါတယ်။ဗြိတိန်နိုင်ငံမှာတော့3လကြာပိတ်ထားခဲ့တဲ့ဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေဒီကနေ့ပြန်ဖွင့်ခွင့်ရပါတယ်။ဝပြူဆူတောင်းတဲ့နေရာတွေရုပ်ရှင်ရုံနဲ့တရိတ်ဆန်ရုံတွေကိုဖွင့်ဝင်ပြုထားပြီးလူချင်းချဲနေဖို့စီကံတွေလိုက်နာဖို့နဲ့လူတွေနဲ့ထိတွေ့ရမယ့်နေရာတွေမှာနှာခေါင်းဆီးတွေကိုတက်ဆင်ကြဖို့အစိုးရကအကြံပြုထားပါတယ်။ဂရိနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့သက်ဆိုနီကီနိုင်ငံကလီစိတ်ကို EU ခီးသွားတဲ့အတွက်ပြန်ဖွင့်ပေးလိုက်တယ်လို့သုံးလကြာတိတ်ထားတဲ့ပြတိုက်တွေကိုလည်းပြန်ဖွင့်လိုက်ပါတယ်။ယောဂကုသမှုဌာန်ကိုစူးစူးဝါးဝါကျင်ခဲ့ရတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဒေတာရင်းစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုထားပေမဲ့တက်မှတ်ချက်တွေကိုမလိုက်နာကြတာနဲ့နှာခေါင်းဆီးမဝှစ်ဆင်ကြတဲ့အပေါ်မှာစိုးရင်ပူပန်မိချောင်းပြည်နယ်အုပ်ချုပ်ရေးမှူးကတနင်္ဂနွေနေ့ကပြောပါရယ်အခုအချိန်ထိဒီကဘာလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှု9.6%ရှိပြီးသေဆုံးသူ4,300ကျော်ရှိပါရယ်ရှင်